လာမယ့်ဒီဇင်ဘာလ29ရက်နေ့မှာကြာရောက်မယ်မြမသမိုင်းပညာရှင်ဇေယျကျော်ထင်ဒူဝမူကြီးဘရှင်ရဲ့နှစ်တရာပြည့်အခမ်းအနားအကြိုပွဲကိုဒီနေ့တော်ဝင်နှင်းစီခမ်းမမှာဟောပြောပွဲကျင်းပခဲ့တာဖြစ်ပါတယ်အဲ့ဒီအခမ်းအနားမှာဥပရှင်ရဲ့ထုတ်ပတ်တီကိုရှင်းလင်းပြောကြားခဲ့ပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့ဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေကမြန်မာနိုင်ငံအတွင်းဘာသာပေါင်းစုံလူမျိုးပေါင်းစုံနဲ့ရင်းနှီးချစ်ကြည်စွာနေထိုင်ကြဖို့အဓိကထားပြောခဲ့ကြပါတယ်ဒီနေ့အခမ်းအနားကိုဘာသာပေါင်းစုံအပြန်အလှန်ချစ်ကြည်ရေးရရှိဖို့နဲ့လူနည်းစုတိုင်းရင်းသားတွေနဲ့လူနည်းစုဘာသာဝင်တွေအပေါ်ဖိနှိပ်ခွဲခြားဆက်ဆံမှုပပျောက်ရေးစတဲ့အချက်ရှိချက်နဲ့ရည်ရွယ်ပြီးကျင်းပတာဖြစ်တယ်လို့ရာပြည့်အကျိုးကော်မတီအဖွဲ့ဝင်နိုင်ငံရေးအကျဉ်းသားဟောင်းဦးထွန်းကြည်ကပြောပါတယ်
။တိုင်းသာဓာတ်လူညီမျှကိုကိုပိုင်ပြန်ထမ်းဖို့အပြည့်အဝရရှိရေးအမျိုးသားပြည်နယ်သူနယ်ရေးနဲ့ရေးရှည်တည်ထောင်ခံရမည့်ပြည်ရင်းနိုင်ငံရေးဘာသာပေါင်းစုံအပြန်အလှန်လေးစားချစ်ကြည်ရေးနဲ့အားသာတာဖြစ်ရေးလူနည်းစုတိုင်းသားများအပေါ်တို့လူနည်းစုဘာသာဝင်များအပေါ်ဖိနှိပ်မှုများအမုန်းတရားများခွဲခြားဆက်ဆံမှုများအားစန့်ကျင်ဖက်ပြဲရေးနဲ့လူခွေအပြည့်အဝရရှိရေးဥတည်ချက်ရှင်းနဲ့ဒီခန္ဓာကိုကျွန်တော်တို့ကျင်းပမှာဖြစ်ပါတယ်
ဥပရှင်ကို1915ခုနှစ်ဒီဇင်ဘာလ29ရက်နေ့ပြင်မနာမြို့မှာမွေးဖွားခဲ့တာဖြစ်ပြီးသူဟာသမိုင်းသူတေသည်အဖြစ်ထင်ရှားခဲ့သူတဦးဖြစ်တယ်လို့လွတ်လပ်ရေးကြိုးပမ်းမှုမှာလည်းပါဝင်ခဲ့သူတဦးဖြစ်ပါတယ်မြမသမိုင်းဆိုတဲ့စကားလုံးကိုပထမဆုံးစတင်အသုံးပြုခဲ့သူဖြစ်ပြီးတက္ကသိုလ်ဝန်ထမ်းအကြောင်းသုံးပြဋ္ဌာန်းစာအုပ်ကိုရေးသားခဲ့သူဖြစ်ပါတယ်အသက်55နှစ်အရွယ်1980ခုနှစ်မှာနှလုံးရောဂါနဲ့ကွယ်လွန်ခဲ့ပါတယ်ဒီနေ့အခမ်းအနားမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကဥပရှင်နဲ့ပတ်သက်တဲ့အမှတ်တရတွေကိုပြောခဲ့ပြီးဒီနေ့တနက်တန်နေခြုံငိမ့်ဖို့ဟာအားလုံးပါဝင်ဖို့လိုအပ်ကြောင်းပြောပါတယ
်ငါစပြီးတော့စစ်တပ်ဝင်လာတာစစ်တပ်နဲ့တပ်စကွန်နဲ့တပ်ဝင်လာတာငါဝင်လာတဲ့တချောင်းမှာဒီနေ့ဒီတနက်တန်ပြစ်တန်ဒိန်းတန်ဒေါင်းတန်အထုတ်တိုင်းခွဲတန်တခါသူညံပန်းနေမှာကြီးပြင်းလာတဲ့ငါတည်ပြီးတော့ငါအတွက်ကဝင်နေဆိုရဖြစ်ပါလားလို့ဝင်ပြီးတော့ဒီတော့ဘာစစ်စစ်ပေါ်လဲဆိုတော့ကျွန်တော်တို့ကနောက်လာနောက်သားကိုလည်းပဲဝင်လာတဲ့ခလေးရစပြီးတော့တနက်တန်ဘုံတန်ကြီးတန်အမြောက်တန်မကြားရအောင်ဗျာလို့ကြစားမှာဒါလည်းကျွန်တော်ပြောကြတာလုံနေတဲ့အချိန်ချင်းလည်းရောက်နေပါပြီအဲ့တော့ကျွန်တော်တို့လူကြီးများဒီတော့လည်းအပြစ်အများကြီးရှိတယ်ဘာလို့လဲဆိုတော့မလုဖက်နိုင်ဘူး
လူမျိုးရေးဘာသာရေးမုံနှင်းမှုတွေဟာမဖြစ်တင်ကြောင်းလူတိုင်းမှာအတိုင်းပြည်ကိုအကျိုးပြုတဲ့စိတ်ရှိဖို့လိုအပ်ပြီးဘသူတွေကဘလောက်အကျိုးပြုနိုင်လဲဆိုတာကိုသာကြည့်တင်တယ်လို့ဒီနေ့ဟောပြောပွဲကိုတက်ရောက်သူတွေကအဓိကထားဟောပြောခဲ့ကြပါတယ်။ရခိုင်မျိုးသားပါတီဗဟိုလုံးမှုဆောင်ဦးဝေးတောင်ကသူ့အနေနဲ့ဘယ်ဘာသာဘယ်လူမျိုးဆိုတာကိုကြည့်ရှုပေါင်းသင်းဆက်ဆံတာမရှိဘူးလို့ထည့်သွင်းဟောပြောခဲ့ပါတယ်
။မမပါရှင်ကိုအစောပိုင်းကကျွန်တော်ကလာဝနေနဲ့ပဲရင်းနှီးကောင်းဝင်တာပါ။ပြန်လည်းမထွက်ဘူးပါဘူး။ဒါပေမဲ့ကျွန်တော်ငငယ်ကစာရီဖာသမိုင်းကြီးပတ်တော့နေရှိဆိုင်ရဲ့အမျိုးသားလူမျိုးချင်းအစစ်ဆိုင်ရဲ့တပ်ပွဲတွေမှာစွမ်းစွမ်းတမန်ဆောင်ရွက်ခဲ့တဲ့ဗိုလ်မှူးပါရှင်ကိုလည်းကျွန်တော်လေးစားပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စိတ်မှာကလူတယောက်ကိုအကဲဖြတ်တဲ့နေရာမှာသူ့ရဲ့တံဖိုးကတိုက်ပြေပေါ်မှာထားတဲ့စိတ်ဓာတ်ခံယူချက်ပြီးသူတွေပေါ်မှာထားတဲ့စိတ်ဓာတ်ခံယူချက်ပဲအရေးကြီးတယ်။ဘယ်လူမျိုးဖြစ်တယ်ဘယ်ဘာသာကိုကိုးကွယ်တယ်အသားအရောင်ဘယ်လိုရှိတယ်ဒါတရေမကြည့်ဘူး။
ဒီနေ့အခမ်းအနားကိုရွှေဝါရောင်တန်ဃာကွန်ရက်ကဆရာတော်တွေ၊စာရေးဆရာဆရာမတွေနဲ့အရက်ဖက်လူမှုဖွဲ့စည်းတွေကလည်းတက်ရောက်ဟောပြောခဲ့ကြပါတယ်။ဟောပြောပွဲကိုဘာသာပေါင်းစုံကလူဦးရေ900ကျော်တက်ရောက်ခဲ့ကြပါတယ်ရှင်။ကျွန်မ RFA သတင်းတော်ဝေယံမိုးမြင့်ပါ။ရန်ကုန်မြို့ကနေပေးပို့တာဖြစ်ပါတယ်ရှင်။